ထိုင်းမြန်မာနယ်စပ်ကရွှေ့ပြောင်းမြန်မာကလေးတွေရဲ့ပညာရေးအတွက်အရက်ဖက်နဲ့အစိုးရအဖွဲ့အစည်းတွေကနှစ်ပေါင်း30လောက်ဖြည့်ရှင်မှုကြိုးစားခဲ့ပေမယ့်မြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးမတည်ငြိမ်မှုတွေကြောင့်တည်ထောင်နာရီပို့ပြီးတော့အစိုးရလာနေတယ်လို့လေ့လာခဲ့တဲ့သုတေသနအဖွဲ့ကပြောပါတယ်။ဒီကြောင့်တရင်ပေးပို့ချက်ကိုတော့မမျှတဲ့ဇယောင်ကပြောပြပေးပါပါရှင်။
ထိုင်းမြန်မာနယ်စပ်ကရွှေ့ပြောင်းမြန်မာကလေးတွေရဲ့ပညာရေးနယ်ပတ်သက်ပြီးသုတေသနစာရင်တင်ပြပွဲကိုထိုင်းမြန်မာနှစ်နိုင်ငံသုတေသနရှစ်ဖွဲ့ပူးပေါင်းပြီးအောက်တိုဘာ2ရက်နေ့တုန်းကဘန်ကောက်မြို့မှာရှိတဲ့နိုင်ငံသားတရင်တောင်များအသင်းမှပြုလုပ်ခဲ့ပါတယ်။ ဒီသုတေသနစစ်တမ်းအတွက်ရှစ်ဖွဲ့ကလူပေါင်း1000ကိုမေးမြန်းပြီးအချက်လက်တွေစုဆောင်ခဲ့တာဖြစ်ပါတယ်။
ချူလာလောင်ကွန်တက်ကတူနိုင်ငံရေးသိပ္ပံဌာနရဲ့အငြိမ်းစားပါမောက်ခဒေါက်တာစူရီချိုင်ဝန်ဂေယူကရွှေ့ပြောင်းကလေးငယ်တွေရဲ့ပညာရေးနယ်ပတ်သက်လို့အခြေအနေဆိုးနေတာတွေ့ရပြီးဒီကိစ္စဟာနှစ်နိုင်ငံပြည်ထနာအမွှာညီနှောင်ပြည်ထနာလို့တောင်ပြောလို့ရတဲ့အကြောင်းအစဉ်ခံစားထုတ်ပြန်တဲ့ခန်းနာမှာပြောပါတယ်။
Now we will see to the experiences of the children who should be
အခုကလေးတွေကြုံနေရတဲ့အနေအထားအရပတ်ဝန်းကျင်ပြဿနာတွေရဲ့အရှိန်ကိုလျှော့ချနိုင်မှုသူတို့မှာလုံလောက်တဲ့စွမ်းအားရှိဖို့လိုတဲ့အကြောင်းနှစ်နိုင်ငံလုံးမှာကြုံနေရတဲ့မဖြေရှင်းနိုင်သေးတဲ့ပြဿနာတွေကြားပဲအခုလိုအစီရင်ခံစာထုတ်နိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အလူရှင်တွေရဖို့အပြင်ရက်ရွာအဖွဲ့တွေထိုင်းဝန်းကျင်အဖွဲ့အစည်းတွေဆီကအရင်မြစ်တွေရဖို့အခက်တွေ့နေရတဲ တော့ဒါရီဟာဘယ်အချိန်မှဘလို့အဆုံးသတ်မလဲဆိုတာမသိကြောင်းပြောပါတယ်။ဒါပေမဲ့ရလာတဲ့သတင်းချက်လက်နည်းပညာတွေယုံကြည်မှုတွေကနေအစဉ်ပြေမဲ့အခြေအနေတစ်ခုတည်ဆောက်နိုင်တယ်လို့လည်းသူကပြောပါတယ်။ပါဝင်ဆွေးနွေးခဲ့သူနောက်တူဖြစ်တဲ့မေရိုစီကန်ရဲ့လက်ထောက်ညှို့မှုဒေါ်နွေွေဦးကတော့ဒီကလေးငယ်တွေအတွက်အခြေအနေကောင်းပေါ်လာဖို့မျှော်လင့်နေတာဖြစ်ပြီးရွှေ့ပြောင်းသူတွေနဲ့ပတ်သက်လို့တခရိုင်တာဝန်ရှိသူတွေနဲ့မြန်မာကြားအဖွဲ့အစည်းတွေအချင်းချင်းအရင်ကပူးပေါင်းဆောင်ရွက်ခဲ့ရမှာအောင်မြင်မှုတွေရှိခဲ့တယ်လို့ပြောပါတယ်
။ During the 2012 to 2020So we have been
၂၀၁၂နဲ့၂၀၂၀ကြားမှာဒေသန္တရအစိုးရတွေကြားလူညွေနဲ့လူမှုရေးစောင့်ရှောက်မှုတွေပူးပေါင်းဆောင်ရွက်နိုင်ခဲ့တဲ့အကြောင်းအဲ့မတိုင်ခင်တုန်းကလေတကယ်ကိုအခြေခံကြတဲ့ရက်ရွာအခြေပြုရန်နေရာနဲ့စနိုင်ခဲ့တယ်လို့တဖြည်းဖြည်းနဲ့ဒေသန္တရအစိုးရတွေနဲ့နီးနီးကပ်ကပ်ချင်းကပ်လှုပ်ဆောင်နိုင်ခဲ့တဲ့အကြောင်းဒီလိုပူးပေါင်းလှုပ်ဆောင်မှုတွေဟာအဲ့အချိန်တုန်းကတကယ်ကိုအကျိုးသက်ရောက်ခဲ့ပေမဲ့2022မှာတော့ဒီလိုနေဆက်ဖြတ်ကျော်ပူပေါင်းဆောင်ရွက်မှုတွေဟာနေဆက်ဒေတာအခြေအနေတွေတင်းမာလာတာကြောင့်ပျက်စီးသွားခဲ့တယ်လို့ပြောဆိုသွားတာပါ။မေတော်ဇေကန်းဟာထိုင်းမြန်မာနေဆက်မဲဆောင်မြို့မှာဒုက္ခသည်တွေနဲ့ရွှေ့ပြောင်းလူသားတွေရဲ့ကျန်းမာရေးကိုဆောင်ရွက်ပေးနေတာဖြစ်ပြီးကလေးငယ်တွေကိုလည်းကုသပေးနေတာဖြစ်ပါတယ်။ဒီစီရင်ခံစာထုတ်ပြန်တဲ့ပွဲမှာရွှေ့ပြောင်းကလေးငယ်တွေရဲ့ပညာရေးလှူရှားနေတဲ့အဖွဲ့တွေကဥဆောင်ပြီးတော့ဆွေးနွေးခဲ့တာပါ။ကိုဗစ်ကရောဂါနဲ့နိုင်ငံရေးစီးပွားရေးအခြေအနေတွေကြောင့်ရွှေ့ပြောင်းသူတွေပို့ပြီးတော့ဒုက္ခရောက်ရတဲ့အခြေအနေတွေကိုလည်းရုပ်သံဇာတ်လမ်းနဲ့တင်ပြခဲ့ပါတယ်။အစီရင်ခံစာတွေမှာတော့ရွှေ့ပြောင်းနေထိုင်နေတဲ့ကလေးငယ်တွေရဲ့စိတ်ပိုင်းဆိုင်ရာပြဿနာတွေနဲ့ရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုထည့်သွင်းဖော်ပြထားပါတယ်။ဒီထဲမှာရွှေ့ပြောင်းကလေးငယ်တွေတယောက်ပညာသင်ကြားရမယ့်စာသင်ကျောင်းတွေမှာထိုင်းမြန်မာနှစ်ဘာသာတက်ကြွနဲ့ဆရာဆရာမတွေခန့်အပ်ပေးဖို့အပါအဝင်တင်ထောက်ကူပစ္စည်းတွေထောက်ပံ့ပေးဖို့လည်းသူတည်တနာအဖွဲ့ရိယာအကြံပြုတောင်းဆိုထားတာဖြစ်ပါရဲ့ရှင်။